ဒီနေ့ရဆိုလို့ရှိရင်မေလေးနေ့ဖြစ်တာနဲ့အညီပေါ့လေဒီအလုတ်သမားသမဂ္ဂတွေကလည်းအခုမြန်မာနိုင်ငံပေါ်ထွန်းလာပြီးတရားဝင်ဖွဲ့စည်းခွင့်လည်းရှိလာပြီဆိုတော့အလုတ်သမားသမဂ္ဂတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျအ
ခုအခြေအနေကိုပြောမှဆိုရင်တော့2020အဖွဲ့အစည်းဥပဒေပေါ့ဗျာအဲ့ဒီတမဟုတွေပေါ်ထွန်းလာတဲ့နောက်ပိုင်းမှာအလုတ်သမားသမဂ္ဂအတီးတီးတွေဖွဲ့စည်းလာကြတယ်အဲ့ဒီအထဲမှာ3မျိုး3စားခွဲကွဲနေတယ်အလုတ်သမားတွေကလည်းကိုသူကိုသားဖွဲ့တဲ့အဖွဲ့အစည်းရှိတယ်ပြီးတော့အလုတ်ရှင်တွေကနေပြီးတော့မှဖွဲ့တဲ့အဖွဲ့အစည်းရှိတယ်နောက်ပြီးတော့အစိုးရကနေပြီးတော့မှဖွဲ့တဲ့အဖွဲ့အစည်းတွေရှိတယ်အဲ့ဒီထဲမှာအခုအလုတ်ရှင်တွေဖွဲ့တဲ့အဖွဲ့အစည်းနဲ့အစိုးရကဖွဲ့စည်းပေးလိုက်တဲ့အဖွဲ့အစည်းတွေဟာအခုချိန်နေတော့မပြုံမပြက်ပဲကျန်နေသေးတာပေါ့ဗျာအလုတ်သမားတွေကိုသူကိုသားဖွဲ့စည်းလာတဲ့အဖွဲ့အစည်းတွေဟာအခုလောလောဆယ်အချိန်နေမှာဆက်ရုံနေမှာအပိုက်ခိုက်တွေခံနေရတယ်နော်ဖြိုခွဲတွေခံနေရတယ်
ไอ้ผู่คว้าขันเนี่ยเลยสร้าบลูปုံสารမျိုးเนี่ยไต่ไข่ผู่คว้าล่ะดิอลุษินเนี่ยไต่ไข่နေတာล่ะอลุตมะชิ้นๆပဲไต่ไข่နေကြတာล่ะเอ๊ะအဲ့ဒါကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျာ
အဲ့ဒါอลุษินเนี่ยไต่ไข่တာပါอลุตมะชิ้นကရင်မဲ့ချင်းတူပါတယ်ไต่ไข่เสียอ่ะလဲအကြောင်းမရှိဘူးเนาะဒါပေမဲ့อลุษินเนี่ยနေပြီးတော့มาအဓိကไต่ไข่တယ်ဆိုတာသူတို့ရက်တီမှုမတူတော့ไต่ไข่တာပေါ့ဗျာအလုတ်သမားချင်းကတော့ရည်တည်မှုမတူကြအကြောင်းမရှိဘူးပေါ့
ဆိုတော့အဲ့မှာတကယ်တမ်းကျတော့ဗျာအလုတ်သမားသမဂ္ဂဆိုတာဒီအလုတ်သမားတွေရဲ့အခွင့်အရေးပေါ့လေအလုတ်သမားတွေရဲ့နင့်နာချက်တွေကိုဖော်ထုတ်ပေးဖို့တောင်းဆိုပေးဖို့တာဝန်ရှိတာပေါ့လေအဲ့လိုတောင်းဆိုပေးဖို့တာဝန်ရှိတဲ့ခါမှာအခုအလုတ်သမားသမဂ္ဂတွေပေါ်လာပြီးနောက်တကအဖွဲ့ချုပ်အနေနဲ့လည်းပေါ်လာပြီးဟောသူတို့တကယ်တမ်းဟောဗျာဒီအလုတ်သမားတွေရဲ့အခွင့်အရေးတွေလိုအပ်ချက်တွေကိုတောင်းဆိုနိုင်ရဲ့လားခင်ဗျာအဲ့ဒါလေးကျွန်တော်ပြောပြပါအောင်ခင်ဗျာ
တောင်းဆိုနိုင်လေလို့ပဲပြောရမှာပေါ့ကွာဒါပေမဲ့လည်းလုတ်ပေးသလားဆိုတော့အဲ့ဒါအစိုးရဘက်မှမူတည်တာပေါ့ဗျာဟုတ်ကဲ့
အလုတ်သမားဝန်ကြီးဌာနအနေနဲ့ရောဒီအလုတ်သမားသမဂ္ဂတွေရဲ့ဆောင်ရွက်ချက်တွေအလုတ်ရှင်တဲ့ဈာမှာညှိနှိုင်းမှုတွေအဲ့ဒါတွေရောလုတ်ပေးနေတာခင်ဗျည
ှိနှိုင်းဆောင်ရွက်တာဟာအယောင်ပြပဲလို့ကျွန်တော်ကတန်လျာရှိနေတာပေါ့ဗျာအာဘာဖြစ်လို့တန်လျာရှိရလဲဆိုရင်အခုညှိနှိုင်းဆောင်ရွက်တဲ့ကိစ္စမှန်သမျှမပြေလည်မှုတွေနဲ့ပဲအဆုံးသတ်ကြလို့
โอเคဒါဆိုလို့ရှင်ပေါ့လေအလုတ်သမားတွေအကျိုးအလဲသမားတွေအကျိုးဆောင်ရွက်ပေးနိုင်တာဘယ်လိုကဆောင်ရွက်ပေးမှာလဲခင်ဗျတ
ကယ်တကယ်ရင်းမြစ်ကိုကျွန်တော်ရှာမှာဆိုရင်အဲ့ဒီအကျိုးတွေကိုတကယ်တကယ်ဆောင်ရွက်ပေးနိုင်တာကအစိုးရပဲရှိပါတယ်သူတို့ကပဲအာဏာပိုင်တာလေအခုလယ်သမားနဲ့သက်ဆိုင်တဲ့ကိစ္စဆိုရင်အခုသွေးမုံထုတ်ကုန်ကလယ်သမားနဲ့ရန်သက်ဆိုင်တာပေါ့ဗျာနော်တကယ်တော့ဒါလယ်ယာဖြတ်ပစ္စည်းတွေပေါ့ဗျာအဲ့ဒါတွေကိုသူဝယ်ယူနိုင်တဲ့နိုင်ငံကိုများများရှာပေးနိုင်မှာဆိုရင်လေသမားတွေရဲ့ပြဿနာကတော်တော်လေးအေးချမ်းသွားမယ်လို့တော့ထင်တာပဲပြီးအခုအလုတ်သမားဆိုရင်လည်းဒီတိုင်းပဲနော်သူကအလုတ်သမားတွေဟာတကယ်တကယ်ကျတော့အလုတ်ကန်အခွင့်အမ်းကိုလိုချင်တာပါနော်အလုတ်ကန်အခွင့်အမ်းများလာလို့ရှိရင်သားတွေရဲ့ပြဿနာကလည်းတော်တော်လေးငြိမ်းချမ်းမယ်လို့လည်းယူဆတယ်အဲဒါကြောင့်မို့နောက်ဆုံးကျွန်တော်တို့များဦးလက်ရမှာကတော့အစိုးရဖြစ်ပါတယ်ဒါပေမဲ့လည်းအစိုးရမှာပဲတာဝန်ရှိသလားဆိုတော့မဟုတ်ဘူးပေါ့ဗျာကျွန်တော်တို့အလုတ်သမားတွေတာဝန်ရှိတယ်အထူးဖြစ်ရင်တို့အခုကပါတီဆောင်ဒီမိုကရေစီဆိုတော့ကျွန်တော်တို့ကမဲစနစ်နဲ့တွားကြတာဘူးဆိုတော့အသက်ပြည့်ပြီးတဲ့လူတိုင်းဟာမဲတပြားရှိတယ်ဆိုတာကျွန်တော်တို့အလုပ်သမားတွေရောလေလယ်သမားတွေရောအကုန်လုံးတည်ထားဖို့တော့လိုအပ်တယ်အဲ့ကျွန်တော်တို့ရဲ့အချိုးကိုဆောင်ရွက်ပေးနိုင်တဲ့လူတာလင်းကျွန်တော်တို့ရွေးကောက်တည်မြောက်မယ်ဆိုတဲ့အတိလည်းကျွန်တော်တို့အလုပ်သမားလယ်သမားစီမှာရှိဖို့လိုအပ်တယ်ပြီးမှုလိုအပ်တယ်ဆိုတော့တမကတွေအတိအကျဖြစ်လာကြပြီဆိုတော့ပေါ်ပြီးတော့မှဒီဘက်စီလုံးညို့ဖို့လိုအပ်တာပေါ့ဗျာဟုတ်
ကဲ့ပါအောင်ခင်ဗျာအခုလို့ရှင်းပြကျေးဇူးများအတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ